You can bend but never break me, 'cause it only serves to make me more determined to achieve. 이게 누가 인양의 숲이 우리 피곤어 레벨이요 이라가 야그디 뮤드니 나디아 무라 공고리 미안해 잡아 시아버머너 데니스 무버기 이러고 링방생아 짬패무 စစ်တဲ့နဲ့တွေ့အသုံးပြုမှုပေါ့နော်သုံးတိုက်ရေးတွေ့ကြိုးပမ်းမှုကိုမိမောင်းထုတ်ပြတဲ့အနေနဲ့သူတို့နှစ်ယောက်ကိုရင်းချမ်းရေးစုပေးလိုက်တာပေါ့နော်မြန်မာနိုင်ငံမှာတော့ပြစ်ပကဖြစ်ပွားတာဒီသားတွေမှာဒီမိုင်းဆိုင်ရာအကြံဖက်မှုအသုံးပြုခဲ့တာနှစ်တော်တော်ကြာကြာကလေးရပါတော့အခုမှသာနည်းနည်းလေးပျောက်သွားတာပေါ့နော်ဒီတိုင်းသားတွေကြားမှလည်းသူသဖြင့်ရှန်ပြီးရင်ကချင်းမြို့သမီးတွေကြားမှလည်း
အကြောင်းကိုဒုတိယတိုင်းသားလူနည်းစုလူခွင့်အကြောင်းတွေကိုဒီတိုင်းမှမှလေ့လာပြီးတော့ပြောဆိုဆွေးနွေးတင်ပြနေတဲ့သူတူအနေနဲ့လိမ့်ပိုင်းဆိုင်ရာအကြံပေးမှုကိုစစ်တဲ့နှစ်ခွဲအသုံးပြုမှုပပျောက်ပြီးအတွေ့သူတို့နှစ်ဦးကိုနိုဘယ်နဂရစုဒီနှစ်အတွက်ချီးမြှင့်လိုက်တဲ့နဲ့ပတ်သက်ပြီးတော့ဦးတင်းတင်းသုံးသပ်ပေးပါလား
ကျွန်တော်တို့ဒီလိမ့်ပိုင်းဆိုင်ရာအကြံဖတ်မှုကိုစစ်တဲ့နှစ်ခွဲအသုံးချတယ်ဆိုတာကဒီပဋိပက္ခဖြစ်နေတဲ့နိုင်ငံတိုင်းမှာရှိတယ်ပေါ့နော်ဒီပဋိပက္ခအရွယ်အစားဘယ်လောက်ကြီးတယ်လဲဘယ်လိုပဋိပက္ခမျိုးလဲဆိုတဲ့အပေါ်မှာလိမ့်ပိုင်းဆိုင်ရာအကြံဖတ်မှုကိုစစ်တဲ့နှစ်ခွဲအသုံးချတာရဲ့ဒုတွေကလည်းကြီးမားမှုကလည်းကွာခြားတာရှိတယ်ပေါ့ဆိုတော့ကျမတို့ပြန်ကြည့်မယ်ဆိုလို့ရှိရင်ဒီလိမ့်ပိုင်းဆိုင်ရာအကြံဖတ်မှုကိုစစ်နေတဲ့သူတွေအသုံးချတယ်လို့ပြောတဲ့အခါမှာအတိတ်ကခံရတဲ့လူတွေကအမျိုးသမီးတွေဖြစ်တာကိုကျမတို့တွေ့ရမယ်အဲဆိုတော့ဒီနှစ်ငင်းငင်းမျိုးပုံစုကိုအနှင်းလိုက်တဲ့အခါမှာဆွေရှင်နှစ်ယောက်ရဲ့အနေထားကိုကျမတို့ကြည့်မယ်ဆိုရင်အမျိုးသမီးဆွေရှင်ဟာဆိုလို့ရှိရင်လိမ့်ပိုင်းဆိုင်ရာအကြံဖတ်မှုကိုစစ်နေတဲ့သူတွေအသုံးချတာကိုခံခဲ့ရတဲ့မျိုးစားပင်တတင်ပေါ့နော်အဲ့ဒါကိုမှသူကအန်ဒီရဲ့အမျိုးမျိုးကြားထဲကနေပြီးတော့သူချက်ကြော်ပြီးတော့သူခုဆိုလို့ရှိရင်ဒီလိမ့်ပိုင်းဆိုင်ရာအကြံဖတ်မှုကိုစစ်လက်နဲ့တပည့်အသုံးချခြင်းကိုအဆုံးသတ်နိုင်ဖို့အတွက်သူရဲ့အတွေ့အကြုံကိုအခြေခံပြီးတော့သူအပ်ပွဲဝင်နေကြတာကိုကျွန်တော်တွေ့ရမယ်အဲနောက်ဆွေရှင်တယောက်ဖြစ်တဲ့ဆရာဝန်ဒေါက်တာဒန်နစ်မူဝေဂီလို့ဆိုလို့ရှိရင်ကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ဒီလိုလိမ့်ပိုင်းဆိုင်ရာအကြံဖတ်မှုတွေကြောင့်ရင်ဆိုင်နေရတဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ပြဿနာအခက်အခဲတွေကို communication ပေးရုံနဲ့မကပဲနဲ့ရင်ဆိုင်ကြုံတွေ့ကြရတဲ့အမျိုးသမီးတွေရဲ့ပြန်လည်ရတည်မှုတွေအများကြီးအထောက်အကူပေးဖို့တဲ့နီးလန်းနေရှာပြီးလုပ်နေတဲ့ဆရာဝန်တယောက်သူ့ရဲ့အလုပ်ကံကိုအတိအမှတ်တွေ့အောင်ကျွန်တော်တွေ့ရမယ်ဆိုတော့ဒီဟာကကျွန်တော်တို့ဒီအထူးသဖြင့်ပေါ့လေဒီပရိသတ်ခါကြီးဖြစ်ပြနေတဲ့နိုင်ငံတွေမှာကျွန်တော်တို့ရင်ဆိုင်နေရတဲ့အထူးသဖြင့်အမျိုးသမီးတွေအတွက်ဆိုရင်ဒီဟာကခွန်အားတစ်ခုဖြစ်တယ်အားတက်စေတဲ့အခြေအနေတစ်ခုဖြစ်တယ်ဒါပြောလို့ဆိုတော့ဒီရုံကြီးနဲ့အများကြီးမှာကျွန်တော်တို့တင်ကြည့်မယ်လို့ဆိုရင်ဒိမ့်မိုင်းဆိုင်ရာစံပယ်မှုကိုစစ်လက်နဲ့တပွဲသုံးနေပါတယ်ဆိုတာကိုနှစ်ပေါင်းများစွာဒီလူအခွင့်အရေးတွေတိုက်ပွဲဝင်နေတဲ့လူတွေကတက်တည်တက်ကရအမျိုးမျိုးချက်လက်တွေစုစည်းပြီးဒါဟာစစ်လက်နဲ့တပွဲအသုံးပြုနေပါတယ်ဆိုတာကိုကျွန်တော်တို့ကပြောဆိုတိုက်ပွဲဝင်ကြရတယ်ပေါ့နော်ဆိုတော့ဒီကနေ့ငင်းငင်းမျိုးပေါ်ဆွရှင်နှုတ်မှုကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်လိမ့်ပိုင်းဆိုင်ရာအကြံဖတ်မှုကိုစစ်လက်နဲ့တပွဲအသုံးချတာကိုအတိမတ်ပြုတာလည်းဖြစ်တယ်ပြီးလို့ရှိရင်ဒီအသုံးချမှုကိုရက်တန်းကနေရပ်နိုင်ဖို့အတွက်ပဋိပက္ခတွေကိုရက်စင်းနိုင်ဖို့လိုတယ်ဆိုတာကိုအတိမတ်ပြုတာလည်းဖြစ်တယ်ဒါကျမတို့သူတစ်ဖြစ်ပေါ့လေဒီလူခွင့်ရေးအတွက်တိုက်ပွဲဝင်နေတဲ့လူတွေဒီလူမကောင်းဆိုးဝါးအဖြစ်အပျက်မျိုးလေးရက်တန်းကရက်နိုင်ဖို့အတွက်တိုက်ပွဲဝင်နေတဲ့လူတွေကဒါဟာအတိမတ်ပြုခြင်းအခုဖြစ်တယ်လို့ကျမအနေနဲ့မြင်ပါတယ
်မြန်မာနိုင်ငံမှာပဋိပက္ခဖြစ်ပွားနေတဲ့တမိုင်းချောင်းကတော်တော်လေးနှိစီကြပြီသူတစ်ဖြစ်တိုင်းရင်းသားဒေသတွေမှာမိဦးတို့လာတဲ့ကရင်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်တွေမှာဒီပြိပခါတွေအတွင်းပေါ့နော်ဒီပိုင်းဆိုင်ရာအကြံဖက်မှုတွေရှိခဲ့တယ်ဆိုရက်အစီအခံစာတွေအမျိုးမျိုးတွေထွက်ပေါ်ခဲ့ပါတယ်ဒီနေ့မြန်မာနိုင်ငံမှာဒီလိမ့်ပိုင်းဆိုင်ရာအကြံဖက်မှုပြိပခါတွေမှာအသုံးပြုစေအခြေအနေဟိုနည်းနည်းသုံးသပ်ပေးစေချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံအတွေ့အကြုံနဲ့ဆိုလို့ရှိရင်ဒီနှစ်ပေါင်း80မိသားပြည်တွင်းစစ်ကြီးဖြစ်ခဲ့တဲ့အပေါ်မှာဒီအထူးသဖြင့်ပမာမဟုတ်တဲ့တိုင်းရင်းသားဒေသတွေမှာပေါ့လေလက်နက်ကန်ပြိပခါတွေရှိတဲ့ဒေသတွေမှာဆိုလို့ရှိရင်ဒီလိမ့်ပိုင်းဆိုင်ရာအကြံဖက်မှုဟာမိကလာများစွာတနေရာနဲ့တနေရာမတူဘူးအချိန်ဟုန်ပြင်းစွာကြည့်ခဲ့တဲ့နေရာတွေရှိတယ်ပေါ့ဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင် တောင်ကိုရ90နောက်ပိုင်းဘက်ဂရိုင်းနဲ့ထောင်နေပြီးတော့ဒီ2017 2012လောက်အထိဆိုလို့ရှင်ဒီလိုအခြေအနေတွေရှိကြတယ်ထင်ကြရပါလို့ကျွန်တော်စနစ်တကျအတုတေသနလုပ်ပြီးတော့မှထွက်ပေါ်လာတဲ့အခြေအနေတွေမှဆိုလို့ရှင်ဒီ Upright International Gandhi Girls School for Rape မှတ်တမ်းတင်ရတာရှိတယ်ဒါစနစ်တကျဒီလိမ်မင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နဲ့အဖြစ်အသုံးချတယ်ဆိုတာပေါ်ထုတ်တဲ့မှတ်တမ်းတစ်ခုဖြစ်တယ်နောက်တစ်ခုကကျွန်တော် license to rape ဒီအဖြစ်အခံစာဟာဆိုလို့ရှိရင်လက်နက်ကံပြုပကဖြစ်နေတဲ့ကာလအတွင်းစစ်လက်နက်တပွဲအသုံးချတဲ့လိမ်မင်းဆိုင်ရာအကြမ်းဖက်မှုကိုတိုင်းရင်းသူတွေအများကြီးရင်ဆိုင်ခဲ့တာကိုမှတ်တမ်းတင်ထားတဲ့အဖြစ်အခံစာတွေဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာလည်းဒီအခြေအနေတွေရှိကြတယ်အခုနောက်ပိုင်းဆိုလို့ရှိရင်နေသွားတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဒါပေမဲ့တနည်းတစ်ခါသူတည်ကနေလှုပ်ထားတာမရှိတဲ့အတွက်ကြောင့်ကျွန်တော်အတိအကျတော့မပြောနိုင်ဘူးဒါပေမဲ့လည်းကျွန်တော်တို့ဟိုတုံးတက်ရတဲ့လောက်ဆိုလို့ရှိရင်2012 2013နောက်ပိုင်းဒီအထူးသဖြင့်အစိုးရနဲ့တိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေကြားထဲမှာငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ပြစ်ခတ်ရက်စဲရေးဆွေးနွေးဖို့တွေစပြီးရှိလာတဲ့နောက်ပိုင်းမှာလက်နက်ကိုင်တတိပကရော့နေသွားတာနဲ့အမျှစစ်လက်နက်တပ်ဖွဲ့အုံချတဲ့နေမင်းဆိုင်ရာအကြမ်းဖက်မှုတွေရော့သွားတယ်လို့ပြောလို့ရမယ်လို့ကျွန်မယူဆတယ်။ဒါပေမဲ့လည်းလက်နက်ကိုင်တတိပကနဲ့နေမင်းဆိုင်ရာအကြမ်းဖက်မှုရဲ့ဆက်နွယ်မှုကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်လက်နက်ကိုင်တတိပကရော့နေသွားတယ်နဲ့အမျှစစ်လက်နက်တပ်ဖွဲ့အုံချတဲ့နေမင်းဆိုင်ရာအကြမ်းဖက်မှုရော့သွားတယ်ကိုကျွန်တော်တို့မြန်မာနိုင်ငံမှာပြရတယ်။အခုလက်နက်ကိုင်တတိပကဆက်ဖြစ်နေတဲ့ကချင်၊ကျန်းပြည်နယ်၊ရှမ်းမြောက်ဒေသကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်နေမင်းဆိုင်ရာအကြမ်းဖက်မှုတွေဟာဆက်ပြီးရှိနေကြတယ်။ဆိုတဲ့အခါကျတော့နေမင်းဆိုင်ရာအကြမ်းဖက်မှုနဲ့လက်နက်ကိုင်ဒီပကဟာတည်ရဆက်နေမှုရှိနေတယ်ဆိုတော့ကျွန်တော်တို့နားလည်လို့ရတယ်ပေါ့လေဆိုတော့ဒီနှစ်မင်းငယ်မျိုးကဆုရှင်ပြန်ဝင်ပြောသားသလိုပဲကျွန်တော်တို့ဟာလိမ်မင်းဆိုင်ရာကြမ်းဖက်မှုကိုဆုံးသတ်နိုင်ဖို့ဆိုလို့ရှိရင်လက်နက်ကိုင်ပဋိပက္ခတွေလည်းရက်စဲနိုင်ဖို့လိုတယ်လို့ဟိုသူပြောသားတာကျွန်တော်တို့တွေ့ရမယ်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာပေါ့နော်တောက်ရှောင်ကျွန်တော်တို့သိလာတယ်ဆိုလို့ရှိရင်ဒီအထူးသဖြင့်ကျွန်တော်မဟုတ်ကတိုင်းသားဒေသတွေမှာတခြင်းတရားတရင်ရှမ်းအစရဲဒေသတွေမှာအထူးသဖြင့်ပေါ့စစ်လက်နက်တပ်ဖွဲ့အုံချတဲ့နေပိုင်းဆိုင်ရာအကြမ်းဖက်မှုတွေအများကြီးရှိခဲ့တယ်။ဒီမကြသေးခင်ကဆိုပေါ်ထုတ်နိုင်ခဲ့တာကဒီရခိုင်ဒေသမှာလည်းရိုဟင်ဂျာအမျိုးသမီးတွေရင်ဆိုင်နေရတဲ့ခြေနေတွေဟာနေပိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အမျိုးသမီးတွေကိုအတိအကျဥတီပြီးအုံချတာကိုလည်းကျွန်တော်တို့တွေ့ရမယ်ပေါ့။ဆိုတော့ဒီလိုအနေအထားမျိုးတွေဟာဒါကဘာတဝမ်းမှာလက်နက်ကိုင်ပဋိပက္ခရှိတဲ့နေရာတွေမှာကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်အဓိကအားဖြင့်ဒီစစ်လက်နက်တပ်ဖွဲ့အုံချတဲ့လိမ်မင်းဆိုင်ရာအကြမ်းဖက်မှုကိုရင်ဆိုင်နေရတာဟာအမျိုးသမီးတွေဖြစ်တယ်။ထို့နည်းတစွာပဲမြန်မာနိုင်ငံမှာလည်းကျွန်တော်တို့ကြည့်မယ်ဆိုရင်အခုရခိုင်ဒေသမှာရောရှမ်းကချင်ဒေသတွေမှာရောဒီအခြေအနေကိုရင်ဆိုင်နေရတာအဓိကဒီသာတဲ့နေရာအမျိုးသမီးဖြစ်တာကိုကျွန်တော်တို့တွေ့ရမယ်။လက်နက်ဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အုံချခြင်းကိုအဆုံးသတ်နိုင်မှုအတွက်ဆိုလို့ရှင်ဒီလက်နက်ကိုင်ပဋိပက္ခတွေကိုကျွန်တော်တို့ဖြည့်ဆင်းနိုင်မှုရက်ဆဲနိုင်မှုလို့ရတယ်။လက်နက်ကိုင်ပဋိပက္ခတွေဘာကြောင့်ဖြစ်ရလဲဆိုတဲ့အကြောင်းရင်းတွေကိုကျွန်တော်တို့နားလည်အောင်လုပ်ပြီးတော့ဒီအကြောင်းရင်းတွေကိုအခြေခံဖြည့်ဆင်းဖို့လိုပါတယ
်။လက်နက်ဆိုင်ရာအကြမ်းဖက်မှုအကြောင်းရင်းတွေကိုဖြည့်ဆင်းနိုင်မှုအရေးကြီးတယ်ဆိုတဲ့အခါမှာလူခွေးလှူရှားသူအများစုကတော့ပြစ်မှုကျူးလွန်သူတွေကိုထိရောက်စွာအရေးယူနိုင်ရေးပေါ့နော်။accountability တို့ impunity တို့ကိုအဓိကကင်တွယ်နိုင်ဖို့အရေးကြီးတယ်လို့ပြောကြပါတယ်။မိဦးသဘောထားကိုနောက်ဆုံးအနေနဲ့မိကျင်ပါတယ
်။ဒီလိမ်မိုင်းဆိုင်အကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အုံချခြင်းဆိုတာကဒီလိုအုံချရဆိုတာများသောအဖြစ်ကလက်နက်ကိုင်ဖွဲ့စည်းရတဲ့ကြီးရတဲ့လုပ်ရဖြစ်တယ်။ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီကဘာတခြားဒေသတွေမှာဖြစ်နေတဲ့လက်နက်ကိုင်ကြီးကောင်ဝယ်ဖြစ်ဖြစ်ကျွန်တော်ကြည့်မယ်ဆိုလို့ရှင်ဒါလက်နက်ကိုင်အဖွဲ့အစည်းတွေကနေပြီးစစ်လက်နက်တပ်ဖွဲ့အုံချတဲ့ကြီးရတဲ့လုပ်ရဖြစ်တဲ့အပေါ်မှာအခုဆိုလို့ရှိရင်နိုင်ငံကလူ့အခွင့်အရေးဆိုင်ရာဥပဒေတွေအရယောဂဒီလိုလှုပ်ရမျိုးဟာစိတ်ရသဝင်မှုမရောက်တဲ့ဆိုတဲ့အပေါ်မှာဥပဒေနဲ့အညီရေးယူမှုဒီလိုကျူးလွန်တဲ့အပေါ်မှာတာဝန်ယူမှုတာဝန်ခံမှုတွေလှုပ်ဖို့လိုတယ်ဆိုတာကိုကျွန်တော်တွေ့ရမှာလည်းဖြစ်တယ်ဒီမြန်မာနိုင်ငံမှာလည်းလိမ်မင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်ကိုအသုံးချခြင်းဟာစိတ်ရသဝင်မှုမရောက်တာဆိုတာလည်းကျွန်တော်တို့တွေ့ရမယ်ဆိုတော့ဒီလိုလှုပ်ရမျိုးရှိတယ်ဆိုလို့ရှိရင်ကျွန်တော်ကဒီတာဝန်ယူမှုတာဝန်ခံမှုနဲ့အညီပေါ့လေကျွန်တော်ဖြည့်ရှင်းသွားနိုင်ဖို့လိုပါတယ်အဲလိမ်မင်းဆိုင်ရာအကြမ်းဖက်မှုဟာဒီပြစ်မှုကျူးလွန်သူတွေကိုအရေးယူသွားနိုင်ဖို့အတွက်နိုင်ငံကဥပဒေတွေနဲ့အညီကန့်ကျယ်ဆောင်ရွက်နိုင်ဖို့အတွက်လိုပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal